မြန်မာနဲ့ပေါ်တိုရီကိုနိုင်ငံတွေဟာ2000ပြည့်နှစ်ကနေ2009ခုနှစ်အတွင်းပြင်းထန်တဲ့ရာသီဥတုဖောက်ပြန်မှုတွေရဲ့အဆိုးရွားဆုံးသက်ရောက်မှုဒဏ်ကိုခံခဲ့ရတဲ့နိုင်ငံတွေဖြစ်တယ်လို့ German Watch သုတေသနအဖွဲ့ရဲ့2021ခုနှစ်ကမ္ဘာလုံးဆိုင်ရာဥတုရာသီအန်ဒရယ်အညွန့်ကိန်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီနိုင်ငံပြီးရင်တော့ Haiti, Philippines, Mozambique, Bahamas, Bangladesh, Pakistan, Thai နဲ့ Nepal နိုင်ငံတွေဟာအဆိုးဆုံးဒဏ်ခံခဲ့ကြရတယ်လို့အစီရင်ခံစာမှာဖော်ပြထားတဲ့အကြောင်း Reuters သတင်းမှာရေးထားပါတယ်။UK နိုင်ငံ Scotland ဒေသ Glasgow မြို့မှာနိုဝင်ဘာလတရနေ့ကျရင်ကမ္ဘာခေါင်းဆောင်တွေတရောင်မဲ့ဥရရာသီပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာ COP26 ညီလာခံကိုကျင်းပဖို့ရှိနေချိန်မှာပဲအခုအစီအစဉ်ကစားထွက်လာတာပါပိုပြီးအင်အားပြည့်တဲ့မုန်တိုင်းတွေကြောင့်လူတွေဒုက္ခရောက်ရစီးပွားရေးတွေပိုထိခိုက်ရပြီးလူမွဲတွေကတော့အဆိုးရွားဆုံးဆုံးရှုံးမှုတွေခံစားကြရတယ်လို့အစီအစဉ်ကစားမှာဖော်ပြထားပါတယ်မုန်တိုင်းတွေနဲ့အဲ့ဒီမုန်တိုင်းတွေကြောင့်ဖြစ်လာတဲ့နေပြင်းတိုက်တာမိုးကြီးရွာတာရေကြီးတာနဲ့မြေပြိုတာတွေဟာ2009ခုနှစ်အတွင်းပြင်းထန်တဲ့ရာသီဥတုကြောင့်ထိခိုက်ပျက်စီးရတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့ German Watch သုတေသနအဖွဲ့ကပြောပါတယ်။အဆိုးဆုံးဒဏ်ခံခဲ့ရတဲ့မြန်မာအပါဝင်ဆယ်နိုင်ငံထဲမှာ6နိုင်ငံဟာအပူပိုင်းဆိုင်ကလုန်းမုန်တိုင်းဒဏ်ကိုအပြင်းထန်ခံစားခဲ့ကြရတဲ့နိုင်ငံတွေဖြစ်ပါတယ်။